ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်တာမျိုးနေပြည်တော်နဲ့ရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာလုံခြုံရေးကိုပိုးပြီးတော့တုံ့ပြန်ဆောင်ရွက်နေကြပါတယ်။မြို့ကြီးတွေရဲ့ဝင်းပေါက်ထွက်ပေါက်ကိတွေမှာအထူးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်မှာဩဂုတ်လ25ရက်ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုပဋိပက္ခတွေကြောင့်နေပြည်တော်ရန်ကုန်ပါဝင်အခြားမြို့ကြီးတွေမှာရဲတပ်ရင်လုံခြုံရေးတိုးမြင့်ချထားပြီးအခုလိုချိန်ဟာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့အရင်ကတည်းကရာဂိုင်လုံးများတယ်လို့နေပြည်တော်ရဲတပ်ဖွဲ့မှဦးစော်ခင်အောင်ကအခုလိုပြောပါတယ်
။နေပိုင်းဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့လိုမြို့ဝင်ထွက်ကိတ်တွေပေါ့နော်မြို့ဝင်ထွက်ကိတ်တွေမှာလည်းကျွန်တော်တို့က24နာရီလောက်ထားတယ်စောင့်ကြည့်ပြီးတော့မှရှာဖွေတာတွေစစ်ဆေးတာတွေလုပ်နေပါတယ်။အလားတူပဲအဲ့ဒီမှာလည်းကျွန်တော်အင်အားတွေဖြည့်တင်တာပါလေအင်အားထပ်ပြီးတော့မှကျွန်တော်တို့ဘာနဲ့ထပ်ဖြည့်တာလဲဆိုလုံခြုံရေးတပ်ဖွဲ့ကွဲပေါ့နော်ဟိုရှင်းရှင်းပြောရင်တော့ရက်ကဖပေါ့ရက်ကဖခေါ်တော့ရဲတပ်ရင်းနေရဲတပ်ရင်းနေလုံခြုံအင်အားထပ်ဖြည့်ပြီးတော့မှမြို့ထဲမှာဟိုအဲ့ဝင်ပေါက်ထပ်ပေါက်ဂိတ်တွေကိုကျွန်တော်တို့ကညဟိုတညလုံးတက်ချောင်းမနဲ့ချောင်းကျွန်တော်တို့ဆောင်ရွက်လေးရှိပါတယ်အခုလုံးလုံးစေကတော့ဗျာကျွန်တော်တို့စီမှာချင်းချောင်းမှုကတော့ဒီဘုံခွဲမဲတို့တို့စသဖြင့်အကြမ်းဖက်မှုတွေလုံးလာနေနေဒါကြာခဲ့လို့ချက်ခင်ရတဲ့ဆိုင်ပုံများတယ်ပေါ့နော်ပုံများတယ
်ယခုရပိုင်းတွင်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာကြမ်းဖက်မှုများပြုလုပ်မယ်ဆိုတဲ့သတင်းတွေပြန့်နှံ့တာဖြစ်ပြီးတွေးတုံလုံးစော်သာဖြန့်ဝေသူတွေကိုဥပဒေနဲ့အညီရေးယူဆောင်ရွက်သွားမယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုသတင်းအမှားတွေဖြန့်ဝေတာတွေသတိထားတဲ့ကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်မှကိုနေဖုန်းလက်ကပြောပါတယ
် Facebook ပေါ်မှာရောနောက်ခု SMS တွေနဲ့ရောအဲ့လိုမျိုးတွေဟိုအဲ့လိုမျိုးသတင်းတွေ live ဖြန့်နေတာလေပြည်တာဟိုလုံးဝမကြုံနဲ့ဆိုတာမျိုးလည်းမဟုတ်ဘူးပေါ့နော်သတိတော့ထားရမှာပေါ့သတိထားမယ်ဆိုတာကိုရီးယားလည်းသတိနဲ့နေမယ်အခုအစိုးရအနေနဲ့ဒါဒီပေါ်မှာလုံခြုံရေးတုံ့ပြန်ပြီးတော့ဆောင်ရွက်နေရတယ်လည်းရှိတယ်
။ဒီနေ့စတိမစတိရဲ့နေ့မြို့ကြီးရေမှာအကြမ်းဖက်မှုပြုလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေရကြောင်းစိုးရိမ်နေကြတယ်လို့လမ်းနေမှာလည်းလူသွားလာနေနေရတွေ့ရပါတယ်။မန္တလေးမြို့ကြီးမှာတော့ညာဘက်နေမှာလုံခြုံရေးအတွက်တိုးပြီးလှုပ်ဆောင်လာတွေတွေ့ရတယ်လို့မန္တလေးမြို့ကန်တူဖြစ်တဲ့ကိုနိုင်လင်းအောင်ကခုလိုပြောပါတယ
်။မန္တလေးမှာတော့ထုံးလန်တိုင်းကောလာဟလရိုက်ခတ်တဲ့ခါလေးတော့ရှိတာပေါ့
။ညာဘက်နေကတော့ဒေါ်လေးတော့ခါတိုင်းတည်းတော့ပို့စစ်လာတယ်
ကွာပေါ့ဆိုင်ကြီးရှာတယ်အဲ့လိုမျိုးပေါ့နော်ဒါကတော့မြို့ထဲမှာပေါ့ဒါကသူကတော့လေတက်လန့်တဲ့သဘောမျိုးလေးပြီးတော့အဲ့လိုရှင်နန်းနေနဲ့ပတ်တယ်ပေါ့
အကြမ်းဖက်သမားများအနေနဲ့ရခိုင်ပြည်နယ်ဗုဒ္ဓတော်မောင်တော်မှာဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကိုနိုင်ငံကာပုံမှုအောင်ဆက်ရဖို့ကြိုးစားမှုတွေရှိနေတယ်လို့မြို့ကြီးရဲ့မှာအကြမ်းဖက်ဖောက်ခွဲတိုက်ခိုက်မှုတွေလုပ်ဖို့ပြင်ဆင်ဆောင်ရွက်မှုတွေရှိနေတယ်လို့သတင်းရရှိသားကြောင့်အစိုးရကသတင်းထုတ်ပြန်ထားတယ်လို့ပေါက်ကွဲစေတဲ့ပစ္စည်းစုဆောင်မှုတွေတွေ့ရှိပါကသက်ဆိုင်ရာကိုအကြောင်းကြားပေးဖို့လည်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါသေးတယ်
ကိုထက်အောင်ခန့်တင်ပြပို့သွားတာပါအခုတော့အမေရိကန်မှာဝင်တိုက်သွားတဲ့အာဗာဟာရီကိန်းမုန်တိုင်းနောက်ဆက်တွဲအခြေအနေကိုဆက်လက်တင်ပြလိုပါရယ်မနေ့ညကဟာရီကိန်းအာမာတိုက်ခတ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကတမ်ပါမြို့မှာယာယီခေါလုံးနဲ့စခန်းမှာနေခဲ့တဲ့သူတို့အခုအိမ်တွေကိုပြန်ရောက်နေကြပါပြီလေတိုက်နှုန်းမြင့်နေဆဲဖြစ်ပြီးတမ်ပါမြို့ထဲမှာလည်းအပြက်အစီတချို့ရှိတဲ့အကြောင်းမုန်တိုင်းကယ်ဆယ်ရေးစခန်းမှာတွားရောက်ခဲ့တဲ့တမ်ပါမြို့ကမြန်မာအမျိုးသမီးတဦးဖြစ်သူမှာပုတ်ကပြောပါရယ်မုန်တိုင်းအခြေအနေနဲ့ပတ်သက်လို့ကိုသိန်းထက်ဦးကဆက်သွယ်မေးမြန်းတဲ့အခါမှာပုတ်ကအခုလိုစာပြီးရှင်းပြပါရ
ယ်ကယ်ဆယ်ရေးစခန်းရဲ့အမည်ကတော့ကျမတို့က South Florida Tampa မှာရှိတဲ့USF မှာရှိတဲ့ Piso Elementary School ဖြစ်ပါတယ
်အခုဒီကယ်ဆယ်ရေးစခန်းပေါ့နော်ယာယီခိုလုံမို့ဒီမူလာတန်းကျောင်းမှာစုစုပေါင်းလူဘယ်နှယောက်လောက်ရှိပါလဲခင်ဗ
ျလူကတော့လူမျိုးပေါင်းစုံ1000ကျော်လောက်ရှိတယ်လို့ခန့်မှန်းပါတယ်မနေ့တုန်းကထမင်းစားတဲ့အချိန်မှာအရှူရှူနဲ့ထွက်လာကြပြီးတော့ဆိုင်ရာထမင်းစားလက်မှတ်လေးတွေနဲ့လာကြတယ်လူပေါင်း1000ကျော်လောက်ရှိတယ်လို့ခန့်မှန်းရပါတယ်ရှင
်မြန်မာနိုင်ငံသားတွေရောမြန်မာလူမျိုးပေါ့လေမြန်မာတိုင်းရင်းသားဘယ်နှယောက်လောက်ပါမယ်လို့ခန့်မှန်းပါလဲခင်ဗျတွေ့လား
အဲမြန်မာကတော့ကျမတို့မိသားစုရဲ့နောက်ထပ်ကယားမိသားစုတူတူရဲ့ဗတ်တခြားမိသားစုတွေကတော့တခြားမျိုးတွေကိုထွက်ပြေးသွားလို့မရှိပါဘူးသူတို့ကတခြားမျိုးတွေကိုမုံတိုင်းဆောင်ရပါတယ်ရှင်
အခုနောက်ဆုံးအချိန်တွေရရောသူတို့ကမုံတိုင်းနဲ့ပတ်သက်လို့အခုအိမ်ကိုပြန်လို့ရပါလားသူတို့ဘာတွေညွှန်ကြားချက်တွေထုတ်ထားလဲခင်ဗ
ျသူတို့ကတော့လောလောဆယ်မှာတော့ဒီလေးတိုက်နှုံးရှိတဲ့အကြောင်းမလို့မပြန်နဲ့အောင်လို့ပြောထားပါတယ်ကျမတို့ရဲ့ breakfast ကိုတော့မှကျမတို့ခန်းထဲကိုလာပို့ပေးတယ်ဒါပေမဲ့ကျမတို့မိသားစုကအချိန်တွေစုံစမ်းပြီးတော့ပြန်ရင်လည်းပြန်လို့ရတယ်မိမိသဘောဆန္ဒနဲ့ကိုယ့်ဘာကိုယ်လက်မှတ်ထိုးပြီးပြန်မှာဆိုလို့ကျမတို့အိမ်ကိုပြန်ခဲ့ပါပြီ
အခုတော့အိမ်ကိုပြန်ရောက်နေပြီ
ဟုတ်ကဲ
့အိမ်ဟာတံပါမှာပဲเนาะတံပါမျိုးထဲမှာပဲ
ဟုတ်ကဲ့တံပါမျိုးမှာပါ
ဟုတ်ကဲ့ကျန်တဲ့အပျက်စီးတွေရောကိုညမနေ့ကတော့မုံတိုင်းတိုက်ထားတဲ့အပျက်စီးတွေရောမြို့ရင်းချင်းတွေရောကြီးပြစ်သလားခင်ဗျမြို့ရင်းချင်းတွေဘယ်လိုရှိပါလဲခင်ဗျဟု
တ်ကဲ့တံပါမျိုးအနေနဲ့တော့ကျမအခုနေခဲ့တဲ့ဒီ USF Elementary Piso Elementary School ကနေအိန္ဒိယလာတဲ့လမ်းတစ်ဆောင်မှာဒီမနေ့ပေါ့เนาะ9နိုင်ဝင်းစင်မှာတော့ဈာမှာဓာတ်တိုင်တိုင်လဲကြနေတဲ့ဖောင်လာဘဲနျူမှာပြီးတော့ဒီ traffic light ပြတဲ့ ဒီတိုင်တိုင်ပေါ်လဲကြနေတာကိုတွေ့ပါတယ်တစ်ပင်နေရတော့အပိုင်းမိုင်းပြောင်းနေအကြီးမဟုတ်ဖ ೇನೆ အသေးတွေလဲကြနေတာကိုတွေ့ပါတယ်တခြားတံပါတချို့နေရာတွေမှာတော့နည်းနည်းအပြည့်အစင်းနည်းငယ်ရှိပြီးတော့ကျမတို့နားတဝိုက်ကျမအိမ်ဝင်နဲ့တဝိုက်ဒီ USF Florida တဝိုက်မှာတော့ကျမကြီးကြီးမားမားပျက်စီးမှုကိုမတွေ့ခဲ့ပါဘူးရှင
်သူထပ်ပြီးတော့သတိပေးချက်တွေရောဘာတွေထုတ်ပြန်ထားလဲခင်ဗျထပ်ပြီးတော့တ
ဲ့ထပ်ပြီးတဲ့ထပ်ပြီးတော့သတိပေးတာကတော့ကျမတို့ကဒီမနေ့ပိုင်းမှာ၄တိုင်လုံးအနည်းငယ်ရှိမယ်ဒီတံပါမျိုးပေါ့နော်ကျမနေတဲ့ပတ်ဝန်းကျင်တဝိုက်ကျမအခုသွားလာခဲ့တဲ့နေရာမှာတော့အကြီးအမားကြီးပျက်စီးမှုမတွေ့ကြဘူးမနေ့ညတော့ကျမဒီမုံတိုင်းတိုက်တာကိုရှတ်တာတွေကနေမြင်ရတယ်မြင်ရတဲ့အခါမှာတော့ကျမကမအိပ်သေးဘူးစောင့်ကြည့်နေတဲ့အခါမှာရှတ်တာတွေကမှန်လုံကန်းနေပြီးတော့မြင်ရတယ်အတန်တော့မကြောက်ဘူးတို့ကဒီအတန်တွေကိုလုံအောင်ပိတ်ထားတယ်ဒါပေမဲ့မှန်တကားနေပြီးတော့ဒီတစ်ပင်တွေရင်းထိုးနေတာကိုတွေ့တာတော့လေပြင်းမုံတိုင်းကတော့တော်တော်ကြီးကိုကျမတို့ပတ်ဝန်းကျင်မှာတော့တော်တော်ကြီးကိုလေပြင်းမုံလေးတိုက်နှုံးအပြင်းသွားပါတယ်အဲ့ဒါကိုကျမတွေ့ရပါတယ်
မုံနှင်းရှောင်းတို့ဦးဖြစ်တဲ့အမပုတ်ကိုကိုသိန်းထိုင်ဦးကဆက်သွဲမေးမြန်းသွားတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါမြောက်ကိုရီးယားလက်ရှိခေါင်းဆောင်ကင်ဂျုံအွန်ဟာနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့ကိစ္စဆွေးနွေးဖို့စိတ်ဝင်စားပုံမရဘူးလို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တပ်အမဟောင်းခရစ်စတိုဖာဟေးလ်ကပြောပါရယ်သူဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုရပ်တန့်ဖို့ရည်ရွယ်ပြီးအစောပိုင်းကပြုလုပ်တဲ့6နိုင်ငံဆွေးနွေးပွဲအတွင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါရယ်